ဒီနေ့နေပြည်တော်ပုပ္ပတ္တိမြို့နယ်တဘောင်ခွင်းမှာကျင်းပတဲ့ဂုံပြူကျိုးစုပွဲအခမ်းအနားကိုဂျမဲသိန်းမြို့နယ်မဘာသာအဖွဲ့ကဥဆောင်ခဲ့တာဖြစ်ပြီးလေဝေပြမနာတက်ကုန်းဇယသီရိဇဘူသီရိတက္ကိနသီရိစတဲ့မြို့နယ်တွေကဘာသာရေးအဖွဲ့စီတွေနဲ့ပြည်သူတွေတောင်းနေချီပြီးတက်ရောက်ခဲ့ပါတယ်။မြို့ဆောင်ဥပဒေတွေကိုပြဋ္ဌာန်းအောင်ကူညီခဲ့တဲ့နိုင်ငံတော်သမ္မတကြီးလွှတ်တော်နဲ့မဘာသာဆရာတော်တွေကိုကျေးဇူးတင်တယ်လို့နေပြည်တော်မဘာသာအဖွဲ့အတွင်းမူဆရာတော်ဗတ္တနာကိတ္တိတာရာကမိန့်ကြားပါတယ်
။မြို့ဆောင်ဥပဒေဖြစ်ပေါ်လာရေးအတွက်ဝိုင်းဝန်းကူညီခဲ့ကြသောနိုင်ငံတော်သမ္မတကြီးကို၎င်းဥပဒေပြုလွတ်တော်ကိုယ်စားလှယ်များကို၎င်းမြန်မာနိုင်ငံတစ်ဝန်းလုံးရှိမဘာသာဆရာတော်များကို၎င်းထောက်ခံအားပေးခဲ့ကြသောယဟန်ရှင်လူကြီးသူများကို၎င်းအခြားကျေးဇူးတင်ထိုက်သူများကို၎င်းသမိုင်းတာဝန်ကျေပင်သူများအဖြစ်မှတ်တမ်းတင်ဂုံပြုဖို့လီလိုအပ်ပါသည
်။ဒါအပြင်လာမယ့်ရွေးကောက်ပွဲမှာမျိုးဆောင်ဥပဒေကိုကန့်ကွက်နေသူတွေကိုမဲမပေးကြဖို့လဲမိန့်ခဲ့ပါတယ်။ဘာသာကြောင်းတွေနဲ့လက်ထပ်ထိမ်းမြှားထားတဲ့ဗုဒ္ဓဘာသာဝင်တွေဟာမျိုးဆောင်ဥပဒေမရှိသေးတဲ့အတွက်နှစ်ပေါင်းများစွာအခွင့်အရေးဆုံးရှုံးခဲ့တယ်လို့လဲဆရာတော်ကမိန့်ကြားပါတယ်
။ဗုဒ္ဓဘာသာဝင်များသည်ဘာသာကြောင်းများနဲ့လက်ထပ်ထိမ်းမြှားမိပါကယနေ့မျိုးဆောင်ဥပဒေအသက်မဝင်သေးသည့်အချိန်ကာလတိုင်အောင်မြမတိုင်းရင်သူတိုင်းရင်သားများသည်နှစ်ပေါင်းများစွာတိဘာသာကိုးကွယ်မှုအခွင့်အရေးနှစ်လူမျိုးအခွင့်အရေးသုံးအိမ်တော်အခွင့်အရေးစသည်တို့မှဆုံးချုံးခဲ့ရလေပြီ
မျိုးဆောင်ဥပဒေမပြဋ္ဌာန်းမီကကန့်ကွက်ခဲ့သူတွေဆွေးနွေးစဉ်ကန့်ကွက်ခဲ့သူတွေဥပဒေမပေါ်ပေါက်အောင်ဟန်တားခဲ့သူတွေဟာမြမသမိုင်းရဲ့မျိုးသားရေးကဏ္ဍမှာကြံရစ်ခဲ့ပြီဆိုတဲ့စာသားပါတဲ့လက်ကမ်းစာဆောင်တွေကိုလည်းဒီကနေ့အခမ်းအနားမှာဖြန့်ဝေခဲ့ပါတယ်။အလားတူအခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာလည်းကျင်းပခဲ့ပါတယ်။လာရှိုးမြို့တော်ခမ်းမရှိကနေလာရှိုးစည်းကိုတပတ်ပတ်ပြီးလာရှိုးမြို့တော်ခမ်းမအရှိမပဲဟောပြောဝဲကိုကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီပွဲကိုရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်15မြို့နယ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့တွေကဥပပေါင်းကျင်းပတာဖြစ်ပြီးရန်ကုန်မြို့ကမကွေးကျောင်းဆရာတော်ဥပမောက္ခနဲ့မန္တလေးမစိုးရင်စာတင်တိုက်ကဆရာတော်တွေကဟောပြောခဲ့ပါတယ်။မြို့ဆောင်ဥပဒေတွေဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့လူ့အခွင့်အရေးကြီးညာစာရက်နဲ့ကန့်ညီတယ်လို့ဆရာတော်ဥပမောက္ခကမိန့်ကြားခဲ့ပါတယ
်။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကြီးညာစာရက်ဆိုတာအပိုက်30ရှိတယ်။အဲအပိုက်30တဲ့ကမှအပိုက်6ဆိုတာကအရွယ်ရောက်ပြီးသူတိုင်းသည်မိသားစုတည်ထောင်ခွင့်ရှိသည်လူမျိုးကိုယ်တော်၎င်းနိုင်ငံကိုယ်တော်၎င်းကိုယ်ကိုယ်သည့်ဘာသာကိုယ်၎င်းအကြောင်းပြု၍ခွဲခြားကန့်သတ်ချုပ်ချယ်ခြင်းမရှိရလို့ပါတယ်ဒီမျိုးပန်ဥပဒေ၄ရပ်ကခွဲခြားပြီးတော့ချုပ်ချယ်ပြီးတော့ကန့်သတ်ပြီးတော့မပါပါဘူးအဲ့ဒီအတွက်ကြောင့်ခွန်ကြီးတို့လူအခွင့်အရေးကြီးညာဖာတန်းနဲ့လည်းကန့်ညီပါတယ
်မျိုးဆောင်ဥပဒေအောင်ပွဲကိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲကုတ်ခိုင်တန်ရန်ကွန်းလုံစတဲ့မြို့နယ်တွေကဒေသခံ3000လောက်တက်ရောက်ခဲ့ပါတယ်မြို့ဝသားသာသနာထိန်းသိမ်းဆောက်ရှောက်ရေးအဖွဲ့ဘဟုကမြို့ဆောင်ဥပဒေ၄ခုကိုပြဋ္ဌာန်းပေးဖို့ပြီးခဲ့တဲ့2013ခုနှစ်ကလူဦးရေတသန်းကျော်ရဲ့လက်မှတ်တွေနဲ့နိုင်ငံတော်သမ္မတထံကိုပေးဖို့တောင်းဆိုခဲ့တာပါပြဋ္ဌာန်းထားတဲ့မြို့ဆောင်ဥပဒေ၄ခုကကိုယ်ခွင့်ရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိန်းမြှားခြင်းဆိုင်ရာဥပဒေတလင်းတမယစနစ်ဥပဒေနဲ့လူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာစက်မှတ်ရေးဆောက်ရှောက်မှုဥပဒေတို့ပဲဖြစ်ပါတယ်ခင်ဗျာ